ရီပလီကန်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့တည်ကြာနေတဲ့ဒေါ်နယ်ထရမ့်ကသူသာသမ္မတဖြစ်လာမယ်ဆိုရင် IS အကြမ်းဖက်အဖွဲ့ကိုတရားဝင်စစ်တင်ညာဖို့ကွန်ဂရက်တော်ကိုတင်ပြမယ်လို့ပြောလိုက်ပါတယ်။ပြည်내နိုင်ငံနီးစနူမှာတိုက်ခိုက်ခံရတဲ့ဖြစ်ရပ်ကိုယဉ်ညွန်းပြီးတော့ထရမ့်ကပြောတော်တာပါ။အကြမ်းဖက်ဝါဒီတွေကိုစစ်တင်ညာဖို့သူပြင်ဆင်ထားမယ်လို့ဆိုပေမဲ့အဲ့ဒီအကြမ်းဖက်ဝါဒီတွေကဘယ်သူတွေဆိုတာကိုတော့တိတိကျကျထည့်ပြောမသွားပါဘူး။ဒါအပြင်ကမ္ဘာစီကြီးတစ်ခုအတွက်မြောက်အတ္တလန္တိစာချုပ်နေတိုးတပ်ဖွဲ့တွေကိုသုံးဖို့လည်းပြင်ဆင်ထားမယ်လို့ Fox သတင်းဌာနကသတင်းသမား Bill O'Reilly နဲ့တယ်လီဖုန်းမှာတစ်ဆင့်မိန့်မြန်းခံတစ်ခုအတွင်း Trump ကပြောသွားပါတယ်။ဒါဟာနေရာပေါင်းစုံကလာနေတဲ့စစ်ပွဲဖြစ်ကြောင်းဝစ်ဆောင်ဝတ်မထားတဲ့လူတွေနဲ့ရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တဲ့ကြောင်းအရင်တုန်းကဝစ်ဆောင်ဝတ်ထားသူတွေနဲ့ရင်ဆိုင်ခဲ့ရတာကြောင်းကိုယ်နဲ့တိုက်နေတာဘယ်သူတွေဆိုတာသိရတယ်လို့ Trump ကပြောပါတယ်။ထရမ့်ရဲ့အဲ့ဒီပြောဆိုချက်နဲ့ပတ်သက်ပြီးနောက်ပိုင်းမှာ CNN သတင်းဌာနက Anderson Cooper က Hillary Clinton ကိုမေးပါတယ်။အကြမ်းဖက်ဝါဒီတွေနဲ့စစ်ဖြစ်နေတယ်ဆိုတာကို Mrs. Clinton ကသူသဘောတူတယ်လို့ပြောပေမဲ့ IS အစွန်ရောက်အဖွဲ့နဲ့မြေပြင်စစ်ပွဲဆင်နွှဲမဲ့အပေါ်တော့သတိပေးစကားပြောပါတယ်။ဒီအကြမ်းဖက်ဝါဒီအုပ်စုတွေနဲ့စစ်ဖြစ်နေတယ်ဆိုတာကရှင်းတယ်လို့သူထင်ကြောင်းဒါဟာမတူကွဲကြတဲ့စစ်ပွဲဖြစ်တာကြောင့်ဘယ်လိုတိုက်ပြီးအောင်ပွဲယူမယ်ဆိုတဲ့အပေါ်ပါနာဖို့လူကြောင်းဒါကြောင့်ဖြစ်နိုင်တဲ့များနီလန်ပေါင်းစုံကိုကြည့်ဖို့လိုမယ်လို့သူထင်တဲ့ကြောင်း Mrs. Clinton ကပြောပါတယ်။